ဖုတ်ခဲ့ပြီးနေကတကဘာလုံးကလာတဲ့ရင်းနှီးမြှုပ်နှံသူတွေနဲ့ကဘာလက်ခင်းသွားပြီးအများဆုံးလာနေတဲ့ပြည်နယ်ဖြစ်တာကြောင့်ကိုဗစ်ကရောဂါကင်းစင်ဆုံးဖြစ်မကြာခင်ပုံမှန်တိုင်းပြန်ပြီးတော့လည်ပတ်နိုင်ဖို့အတွက်ပြည်နယ်ထဲမှာရှိတဲ့ထိုင်းပြည်သူတွေကမကနိုင်ငံသားတွေအတွက်ပါကာကွယ်ဆေးတွေထိုးပေးနေပါတယ်ဆိုပြီးပြောသွားပါတယ်ဖုတ်ခက်ကဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေအများဆုံးအလုပ်လုပ်ကြနေကြတာပါချင်းတိုင်းမှာဆိုရင်လည်းဈေးရောင်းဝယ်လုပ်ငန်းလုပ်နေကြတဲ့မြန်မာနိုင်ငံသားတွေများပါတယ်ဖုတ်ခက်မှာအလုပ်လုပ်ကြနေကြတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာကွယ်ဆေးထိုးကြတဲ့အခြေအနေကိုတော့ထိုင်းတောင်ပိုင်းမှာအခြေစိုက်တဲ့ပြည်ညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားကြီးရဲ့တာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
ဟုတ်ကဲ့မှာကတော့မနေ့ရက်ကကျွန်တော်တို့အစပြီးထိုးပေးနေပြီ။အဲသူတို့နေရာတွေကတော့အမျိုးမျိုးပေါ့။အဲဒီခုကဲမှာသူတို့အားလုံးပေါင်းဒီစစ်ကြောင်းလုပ်သမားတွေအတွက်အဲလာပြီးတော့ဆေးထိုးနေရတယ်ပေါ့လေ။အာနောက်ပြီးတော့အခုဆိုလို့ရှိရင်ထောင်နဲ့ချီတဲ့ဟိုဆေးထိုးခံတဲ့လူတွေကိုစီစဉ်ပြီးတော့အားမှာလုပ်ပေးနေ။အဓိကလုပ်ပေးတာကတော့အရိယာရှိတဲ့အမိုက်ခန္ဓာအပါဝင်ပေါ့။အဲကကျွန်မရဲ့ခန္ဓာအပါဝင်အဲဒီစေနာဝန်ထမ်းမြန်မာကျွန်တော်တို့ရှင်းတော့လို့တမားရဲ့တရားဆိုလို့ရှိရင်တမားအဖွဲ့ကြီးတွေဟိုလူလူစီယူအဖွဲ့ကြီးတွေပုံစံတွေရှိရလေ
ဖုတ်ခက်ဟာပင်လယ်ကမ်းခြေမျိုးဖြစ်တာကြောင့်ကမ္ဘာနဲ့ခီးသွားတွေလည်ပတ်နိုင်ဖို့ဒီပိုင်းလက်ကစပြီးကြံဖွင့်ဖို့ထိုင်းဆိုရကပြင်ဆင်နေပါတယ်ဒါကြောင့်အခုလိုမျိုးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုထိုင်းဆိုရကလုံဆောင်နေတာဖြစ်ပါတယ်ဆိုပြီးဦးမင်းဦးကပြောပါတယ်
ကျွန်တော်တို့ကြည်ရတော့ဖုတ်ခက်တခုပဲကျွန်တော်တို့ဖန်ခါဆိုလည်းမပါသေးဘူးကျွန်တော်တို့ဖန်ခါဆိုရင်ကျွန်တော်တို့ဒီ9ရက်နေ့မှဒီကျွန်တော်တို့တက်ကပါညွန့်နယ်မှာရှိတဲ့ KL သားပေါ့သူရအုပ်စုကြီးပါအာမနေကြတဲ့လူတွေကိုစင်းရင်တင်ဖို့စားပြီးတော့လုပ်မှာခဏနာပိုင်းတော့ကျွန်တော်တို့ချိန်မှာဖြစ်နေဒါပေမဲ့ဒီစင်းရင်တင်တဲ့ဟာတော့ကျွန်တော်တို့ SD ရနေပြီးတော့အာဟိုနေနေချမ်းစက်မကြီးဌာနဝန်ထမ်းတွေနဲ့အတူပူးပေါင်းပြီးတော့ဒီအလုပ်သမားတွေလာပြီးစင်းရင်တင်အောင်လုပ်လေအဲ့ဒါမျိုးဝိုင်းလုပ်ပြီးပို့ကျွန်တော်တို့စီစဉ်ထားတဲ့
တိုင်းမှာနေဆက်ထိုင်းရောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့မှာတော့မြန်မာအပါအဝင်နိုင်ငံသားသားလူသမားတွေကိုလည်းအိန္ဒိယနိုင်ငံကမှယူတဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနေပြီဖြစ်ကြောင်းနေမြေကျန်းမာရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံကနိုင်ငံသားသားလူသမားတွေအနေနဲ့လူမှုပုလုံရေးကျန်းမာရေးအာမခံချက်လုပ်ထားတဲ့တပ်တွေကစာရွက်စာတမ်းတွေနဲ့အတူအလို့ရှင်ကိုယ်တိုင်စည်ရင်းပေးပြီးကာကွယ်ဆေးထိုးနိုင်ပါတယ်။ဂျူလာ3ရက်နေ့တနေ့တည်းဖုခက်တခုထဲမှာပဲနိုင်ငံသားသားလို့တမ4000ကျော်ထိုးပေးခဲ့ပြီးဖြစ်ကြောင်းဖုခက်မြို့နယ်အတွင်းတရားဝင်မှတ်ပုံတင်ထားကြတဲ့နိုင်ငံသားသားလို့တမ28000ကျော်လုံးကိုကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံပိုင်းကပြောကြားထားပါတယ်။နိုင်ငံသားသားအလားများတဲ့ပြည်နယ်တချို့မှာကိုဗစ်ကာကွယ်ဆေးထိုးမှုစတင်နေပြီမဲ့တခြားနေရာတွေမှာတော့ကြေကြေပြန့်ပြန့်မလုပ်ရသေးပါဘူး။ဂျွန်လ၄ရက်နေ့ဒီထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ3,200,000ကသေဆုံးသူ1,189ယောက်ရှိတယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ထားပါတယ်။နေ့စဉ်အတည်ပြုလူနာကလည်း1,000ကျော်ရှိနေတဲ့ဖြစ်တာမို့ဂျွန်လ၄ရက်နေ့မှာပဲ2,600ကျော်ရှိနေပါတယ်ရှင်။